We think that this time has now come to remove all the sanctions that hurt us economically, because our country is in a position.
ဘာလို့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အချိန်ရောက်ပြီလို့ကျမတို့ယူဆပါတယ်။ဒီလိုပြောရခြင်းကကျမတို့နိုင်ငံနေနဲ့တကားဖွင့်ပေးနိုင်တဲ့အခြေအနေကိုရောက်နေလို့ပါပဲ။ကျမတို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်လို့ကြသူတွေအားလုံးကိုကျမတို့နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်ပါတယ်။နှစ်ဖက်အကျိုးတူခံစားနေမယ့်နီးလန်းတွေနဲ့မြန်မာနိုင်ငံမှာဘာကြောင့်ရင်းနှီးမြှုပ်နှံသင့်တယ်လဲ။ဘယ်လိုရင်းနှီးမြှုပ်နှံရမလဲဆိုတာကိုလေ့လာနိုင်ကြမှာဖြစ်ပါတယ်လို့အင်ဂျီရောရှိ Oval Yongan မှာကိုလဆီလီရဲ့ပုထုနေ့ကသမရဥဘာမားနဲ့တွေ့ဆုံပြီးနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုလိုသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကြီးညွှန်းပြောကြားခဲ့တယ်လို့ဒဏ်ခတ်ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အတွက်လေသမရဥဘာမားကအပြောင်းလဲတွေမြင်တွေ့နေရပြီဖြစ်တဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်
။ In part because of the progress that we've seen over the last several months. I indicated after consulting with Dasu that the United States is now prepared to lift sanctions that we have imposed on Burma for quite some time.
ဒီကရလာရီအတွင်းမှာတွင်မြင်ခဲ့ရတဲ့တုတ်တက်မှုတွေကြောင့်ဒေါ်ဆုနဲ့ကျွန်တော်ဆွေးနွေးတိုင်ပင်ပြီးအချိန်အတော်ကြာကြာကအမေရိကန်ပြည်ထောင်စုမြန်မာနိုင်ငံအပေါ်ချမှတ်ထားခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အဆင်သင့်ရှိနေပြီလို့ပြောလိုက်ပါတယ်။ဒါဟာမှန်ကန်တဲ့အရေးယူဆောင်ရွက်မှုဖြစ်ပါတယ်။အခုလိုစီးပွားရေးကိုနှိမ့်သစ်တွေနဲ့လှုပ်ဆောင်မှုကြောင့်ရရှိတဲ့အကျိုးအမြတ်တွေကိုလည်းမြန်မာနိုင်ငံသားတွေခံစားခွင့်ရကြမှာဖြစ်ပါတယ်။ဒါပြင်ဆင်းရဲတဲ့တိုင်းပြည်တွေနိုင်ငံတကာစီးပွားရေးအဆိုင်ဝန်တွေပြန်ဝင်ရောက်ရမှာလိုအပ်တဲ့အထူးကုံသွယ်ရေးခံစားခွင့်တွေကိုလည်းပဲမြန်မာနိုင်ငံကိုပြန်ပေးမှာဖြစ်ပါတယ်
။ဒေါအောင်ဆန်းစုကြည်အနေနဲ့အင်ဂျီရောရှိ Oval Yongan ကိုရောက်ခဲ့တာခုတချိန်ဟာဒုတိယအကြိမ်ဖြစ်ပေမဲ့လို့လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရောက်ခဲ့တာကတော့ပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။ဒါကြောင့်လေသူ့ရဲ့လက်ရှိခီးစဉ်ဟာမြန်မာနိုင်ငံမှာတိုးတက်တဲ့အပြောင်းအလဲတွေမြင်တွေ့နေရတာကိုကိုစားပြုတယ်လို့သမ္မတဥဘာမားကပြောခဲ့ပါတယ
် When I was first elected Dasu was still under house arrest and because in part of advocacy by the United States and others in the international community but more importantly because of the courage and strength and resilience of the Burmese peopleWhat we've seen over the last several years is a transition to elections.
ကျွန်တော်သမ္မတဖြစ်လာချိန်မှာဒေါ်စုကနေအကျေကျုပ်ကျနေစေဖြစ်ပါတယ်။ American ပြည်ထောင်စုနဲ့နိုင်ငံတကာလူ့အဖွဲ့ CFPR ပေးမှုအပြင်အဓိကမြန်မာလူထုရဲ့ခံနိုင်ရည်ရှိမှုတွေကြောင့်မကြာသေးမီနှစ်တွေအတွင်းကျွန်တော်တို့တွေ့လာရတာဟာရွေးကောက်ပွဲကျင်းပနိုင်ခဲ့တာအရင်အစိုးရလက်ထက်တုန်းကချမှတ်ခဲ့တဲ့စီမင်းတွေကြောင့်လွတ်တော်လူပိုင်ခွင့်အာဏာမှာစီးစားတဲ့အကန့်အသတ်တွေရှိနေခဲ့ပေမဲ့မြန်မာနိုင်ငံရဲ့မျိုးဆက်သစ်စစ်တွေအတွက်ပျော်လင့်ချက်ရှိလာနေပြီဖြစ်ပါတယ်။ဒါကြောင့်လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့သူ့အဆိုအရဟာလူမှုရေးနိုင်ငံရေးစီးပွားရေးအသွင်ကူးပြောင်းမှုတွေကိုစတင်ဖော်ဆောင်နိုင်ပြီဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဩဂုတ်လ15ရက်နေ့ကဒီမိုကရက်ရော Republican ရောနပါတီစလုံးရဲ့အထင်ကြီးအားလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးလွှတ်တော်ရဲ့အမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ကကျင်းပတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါလေ။အဲ့ဒီမှာလဲဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကိုကိုယ့်ခြေထောက်ပေါ်ကိုယ်ရပ်နိုင်စေမယ့်နည်းတွေနဲ့အကူအညီပေးကြဖို့ပန်ကြားခဲ့ပါလေ
။ What we want now is genuine empowerment. We do not want crutches anymore. Crutches are there to help us when we are weak on our legs.But now that we are in a position to stand up on our own, we want to be empowered to keep on standing and to keep on striding forward. So this is where I think we look to
you. ကျမတို့နိုင်ငံအနေနဲ့အခုလိုချင်တာကစစ်မှန်တဲ့စွမ်းကားရရှိဖို့ပဲဖြစ်ပါလေ။ကျမတို့အနေနဲ့ဖေးမှကူညီတဲ့ဂျိုင်းတောက်လူမျိုးအကူအညီပေးတာမျိုးကိုမလိုချင်ပါဘူး။ဂျိုင်းတောက်တွေဆိုတာကျမတို့နိုင်ငံအနေနဲ့ချိန်မတန်သေးတဲ့အချိန်မှလိုအပ်ခဲ့တာပါ။ ခုချိန်ခါမှာတော့ကျမတို့အနေနဲ့မမမမယက်တီနိုင်ပြီးဖြစ်တဲ့အတွက်ကြောင့်လုံနိုင်မဲ့စွမ်းမကကိုလိုအပ်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့တာဖြစ်ပါတယ်အဲ့ဒီခဏမှာပဲအရင်သမ္မတကလင်တန်လက်ထက်ကနိုင်ငံခြားရေးဝန်ကြီးလည်းဖြစ်လက်ရှိ NDI ခေါ်အမျိုးသားဒီမိုကရေစီအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Meldine Albright ကဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံအတွက်တန်လိမ့်ထံခိုင်မာမှုကိုချီးကျူးလိုက်ပါတယ
် It is hard for me to believe that more than 2 decades ago in 1995 I first met with Aung San Suu Kyi in her home in Burma
လွန်ခဲ့တဲ့20ကဖြစ်တဲ့1995ခုနှစ်တုန်းကမြန်မာနိုင်ငံမှာကျမဒေါ်ဆုနဲ့သူ့ရဲ့နေအိမ်မှာပထမဆုံးတွေ့ဆုံခဲ့ပါတယ်အဲ့ဒီတုန်းကသူ့အနေနဲ့၅နှစ်ကြာနေအခြေချုပ်ချထားတာကိုခံနေရပေမဲ့သူ့ရဲ့ခိုင်မာတဲ့စိတ်ဓာတ်နဲ့သူ့ရဲ့ခံနိုင်ရရှိမှုကိုကျမအားကျမိခဲ့ပါတယ်။ဒါအပြင်အဲ့ဒီတုန်းကသူကဒီမိုကရေစီနဲ့စီးပွားရေးပြန်လည်နလန်းထူနိုင်ဖို့အတွက်သူ့ရဲ့ခံစားချက်အပြည့်နဲ့ပြောပြခဲ့တာကိုလည်းကျမပြန်ပြောင်းသတိရမိပါတယ်။ကျမအမေရိကန်ကိုပြန်လာခဲ့ပြီးတဲ့နောက်မှာဒီလိုတိမ်မွေ့နူးညံ့လှတဲ့သူတဦးဟာတမ်းမို့လို့ခံနိုင်ရရှိနေတဲ့သူ့အကြောင်းကိုကျမပြန်ပြီးပြောပြခဲ့ပါတယ
်။အလားတူပဲမြန်မာဒီမိုကရေစီရရှိဖို့အတွက်ဒစိုက်မမကြိုးပမ်းဆောင်ရွက်ခဲ့တဲ့ဒီမိုကရေစီမဟာမိတ်ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ Arizona ပြည်နယ်က Republican အထက်လွှတ်တော်မှ John McCain ကလည်းမြန်မာနိုင်ငံရဲ့ဆယ်စုနှစ်ပေါင်းများစွာကြာခဲ့တဲ့ဒီမိုကရေစီတွေရုန်းကန်တဲ့ခီးကျန်းဟာဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုကြောင့်အောင်မြင်မှုရရှိခဲ့တယ်လို့လည်းပြောခဲ့ပါတယ
် While there are many heroes along Burma's road to progress this incredible journey would not have been made possible without the leadership and inspiration of Daw Aung San Suu Kyi since the first day
မာလကဖွံ့ဖြိုးတိုးတက်တဲ့လမ်းကိုလျှောက်ရမှာတရေကောင်းတွေအများကြီးရှိခဲ့ပါတယ်ဒီခက်ခဲလာတဲ့ခီးချမ်းဟာဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအားကြပွဲရာစိတ်သက်ကြောင့်အောင်မြင်ခဲ့တာပါတိမ်မွေးလာတဲ့ဒီရုံးကန်လှူရှားသူကိုကျွန်တော်စားတွေ့ခဲ့တဲ့ပထမနေ့ကလေးကရက်ဆက်မှုကိုရင်ဆိုင်ရတဲ့သူ့ရဲ့တတ္တိနဲ့တန်ဋိဌံခိုင်မာမှုကိုကျွန်တော်အားအသိမိခဲ့ပါတယ်။တရားဥပဒေစိုးမိုးရေးအတွက်ရုံးကန်နေကြသူတွေအတွက်သူဟာမျှော်လင့်ချက်ပေးတယ်လို့ဖိနှိပ်သူတွေကတော့သူ့ကိုကြောက်ရွံ့ခဲ့ကြပါတယ
်။အဲ့ဒီခန္ဓာကိုတက်ရောက်ခဲ့တဲ့အထင်ကရအလွတ်တော်အမတ်တွေနဲ့သူကတော့နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီပဲဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်စစ်မပြထောက်ခံအားပေးခဲ့သူအောက်လွှတ်တော်မှခရော်လီကလက်ရှိအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာတင့်တော်ဆုံးခေါင်းဆောင်ကတော့ဒေါ်အောင်ဆန်းစုကြည်ဖြစ်တယ်လို့ပြောကြားခြင်းနဲ့အတူဒီသတင်းပါရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ Over 25% of a parliament being still maintained in control by the military there's no way to run a government. And I think Daw Suu Kyi recognizes that and shares that same concern.So things will have to change things will change
လွတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကထိန်းချုပ်ထားတဲ့အတွက်နိုင်ငံရဲ့အုပ်ချုပ်ရေးမှာဒါဟာမဖြစ်သင့်တဲ့ကိစ္စပါဒေါ်စုကလည်းဒါကိုသဘောပေါက်ပြီးကျွန်တော်တို့လိုပဲဆိုရင်မကင်းဖြစ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာပြောင်းလဲစရာတွေရှိနေပြီးပြောင်းလဲပြောင်းလဲရမှာပါတချိန်တည်းမှာပဲရွေးကောက်ပွဲမှာမဲ85ရာခိုင်နှုန်းနဲ့တောင်ပြိုကမ်းပြိုအနိုင်ရတဲ့အတွက်ဒေါ်စုနဲ့ NLD ပါတီကိုချီးကျူးပါတယ်လုံဆောင်ကြရီအများကြီးကြန့်ရှိနေသေးတဲ့အခါမှာဒေါ်ဆန်းစုကြည်ဟာသူ့နိုင်ငံကိုဥဆောင်ဖို့အခုချိန်ဟာအကောင်းဆုံးအချိန်ဖြစ်တယ်လို့သူဟာလည်းအသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice